အခုလိုအိန္ဒိယဝန်ကြီးချုပ်မိုဒီအစိုးရကသူ့နိုင်ငံတွင်နိုင်ငံသားဥပဒေပြင်ဆင်ပြဋ္ဌာန်းမှုတွေဟာအိန္ဒိယချင်းမြန်မာနိုင်ငံမှာနိုင်ငံသားဥပဒေပြဋ္ဌာန်းချိန်ကအပြောင်းအလဲလုပ်ခဲ့ပုံမျိုးနဲ့တူညီနေတဲ့အတွက်မြန်မာနိုင်ငံမှာ1982ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေကိုနမူနာယူသင့်သလားဆိုပြီးအိန္ဒိယသတင်းမီဒီယာတွေမှာထောက်ပြဝေဖန်နေကြပါတယ်။ဘာသာရေးအခြေခံတဲ့နိုင်ငံရေးပါတီအာဏာရနေချိန်မို့လို့အခုလိုဥပဒေတွေပြဋ္ဌာန်းတာဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကလည်းထောက်ပြကြပါတယ်။အိန္ဒိယလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်အတွင်းအတည်ပြုပေးလိုက်တဲ့ဒီဥပဒေသစ်ကိုနိုင်ငံတော်ဝန်ဆက်ကျင်ကန့်ကွက်ခံနေရချိန်မှာပဲအခုလိုဝေဖန်မှုတွေထွက်ပေါ်လာနေတာပါ။ဒီအကြောင်းပြည်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။မွတ်စလင်လူနည်းစုဖြစ်တဲ့အိန္ဒိယနိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကသမရရမ်နတ်ကိုဗင်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေသစ်ဟာအစ္စလမ်ဘာသာဝင်တွေကိုဖဲထုတ်ပြီးအိန္ဒိယနိုင်ငံဟာဟိန္ဒူဘာသာဝင်တွေနဲ့အခြားကိုးကွယ်ယုံကြည်သူတွေအတွက်ပဲဖြစ်တယ်လို့ပြန်လည်ပုံဖော်ထားတာဖြစ်ကြောင်းနိုင်ငံရေးအကဲခတ်တွေကဝေဖန်လိုက်ပါတယ်။ဒီဥပဒေသစ်အရဆိုရင်နိုင်ငံသားဖြစ်ခွင့်မှာအခွင့်အူးကံအတိုင်းဝိုင်းနဲ့ဒေသထုတ်ခံထားရတဲ့အတိုင်းဝိုင်းဆိုပြီးအစဉ်အဆက်ရှိနေမှာဖြစ်တယ်လို့လည်းနိုင်ငံရေးလေ့လာသုံးသပ်သူမီလန်ဗစ်စနက်ကပြောပါတယ်။ဒီပုံစံမျိုးဟာမြန်မာနိုင်ငံမှာ1982ခုနှစ်ကနိုင်ငံသားဥပဒေကြောင်းလဲပြင်ဆင်ခဲ့တဲ့ပုံစံမျိုးတံတူညီနေတယ်လို့လည်းသူကသုံးသပ်ပါတယ်။လွတ်လပ်ရေးရပြီးစမြန်မာနိုင်ငံဟာ1982ခုနှစ်နိုင်ငံသားဥပဒေမတိုင်မီအထိနိုင်ငံသားနဲ့နိုင်ငံသားမဟုတ်ဘူးလို့ရှိခဲ့ပေမဲ့1982နိုင်ငံသားဥပဒေအရ1မွေးရာပါနိုင်ငံသား2ဥပဒေအရနိုင်ငံသား3ဧည့်နိုင်ငံသား4နိုင်ငံသားပြုခွင့်ရသူဆိုပြီး4မျိုးခွဲခြားခဲ့ပါတယ်အိန္ဒိယနဲ့မြန်မာဆက်ဆံရေးလေ့လာစောင့်ကြည့်နေတဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော့
အိန္ဒိယခုလက်ရှိတက်နေတဲ့ BJP ဆိုရဟာဟိန္ဒူအစိုးရဟိုလက်ဝဲရင်းအစိုးရလို့သူသတ်မှတ်ပါတယ်အဲ့တော့သူဆိုရတက်လာကလေးကအရင်တန်းရောအရင်တန်းကတကြီးမသိတာလေဒီတန်းမှာတော့ထူကြတာပေါ့နော်ဟုတ်ပါအယုဒ္ဓယာအမျိုးကြီးမှလည်းပဲဒီဟိန္ဒူနဲ့မွတ်စလင်အဆောက်ဘာသာရေးဆောက်ညံပွားတာမှာဟိန္ဒူကိုနိုင်ပေးလိုက်တဲ့ကိစ္စအကြီးကြီးတစ်ခါဖြစ်ပြီးတော့ခုတစ်ခါနိုင်ငံသားဖြစ်ကုန်ဖြစ်လာပါတယ်အဲ့ဒီတခုရဲ့နိုင်ငံသားဖြစ်ခွင့်ဆိုတာအစိုးရတွေကပြဋ္ဌာန်းတာအစိုးရတွေပေါ်မူတည်တာပေါ့နော်။ဒါကြောင့်သူတို့အစိုးရအတူတိုက်ပြီးမှသူလုပ်ခွင့်ရှိပါတယ်။နောက်တစ်ခါကျွန်တော်တို့မြန်မာနိုင်ငံနဲ့ဘယ်လိုဆက်ဆက်မလဲဆိုတော့အားလုံးကဒီရခိုင်ပြည်နောက်ပိုင်းကိစ္စဖြစ်ပါ1982နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြောကြတယ်။ဒီ82ဥပဒေကဒီတိုင်းမြန်မာဆွေဆွေလမ်းတွေပါတီကလေးကပြဋ္ဌာန်းထားတဲ့ဥပဒေပါဒီသင်္ချင်ဆိုရလဲမဟုတ်ဘူးဟိုအနေဒီဆိုရလဲမဟုတ်ဘူးရခိုင်အရေးခင်းကြီးလုံးဝမရှိခင်ကြီးကပြဋ္ဌာန်းထားတဲ့ဥပဒေဖြစ်ပါတယ်ဒါကြောင့်ဟိုတခါတချို့မီဒီယာတွေကလွှဲပြီးတော့ဟိုပြောရကြတာပေါ့နော်အဲ့တော့အိန္ဒိယမှာသူတို့လုပ်တာသူတို့ဆိုရရဲ့သဘောအနောက်သူတို့ထဲမှာမကျေနပ်တဲ့သဘောမတူတဲ့ဟာတွေလည်းရှိတယ်ဒါကတော့ဒီမိုကရေစီနိုင်ငံဆိုတော့သူ့ဘောကွန်ပြတ်တော့ကိုနေသူတို့ရှိကြတာပေါ့
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီ1982နိုင်ငံသားဥပဒေမှာနိုင်ငံတကာကပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးပေါက်တာတွေရှိတယ်ဥပမာနိုင်ငံသားတွေအကြားမှာဥပမာဆိုရင်နိုင်ငံသားများအကြားတန်းတူညီတူဖြစ်မှုဆိုတဲ့အခြေခံလူ့အခွင့်အရေးစံချိန်ကိုချိုးပေါက်နေတယ်ဆိုတာမျိုးထောက်ပြချက်တွေလည်းရှိတယ်တခြားဝေဖန်ချက်တွေလည်းရှိတယ်ဆိုတော့ဒီပေါ်မှာရောဆရာရဲ့အမြင်ဘယ်လိုရှိပါလဲရှင
်အဲ့ဒါလည်းခုအင်းကြီးမှာဟိုကျွန်တော်အဖြစ်ကြားလို့ပေါ့နော်ဒီပြည်ထောင်စုကမှမူတည်တဲ့နိုင်ငံတစ်ခုရဲ့ပြည်ဝင်ကိစ္စကိုဝေဖန်တာကိုဖိအားပေးတာတော့မကောင်းဘူးသို့တော့သူတို့ကဘုံလူကြီးမျိုးသူတို့ဖြစ်စီကြီးနဲ့ဆန္ဒတော်တင်ပြဖို့ရှိတယ်အဲ့ဒါမှမှတ်တာဟိုပြောပြောဆိုဆွေးနွေးဖို့ရှိတယ်သို့တော့လည်းအဆုံးချက်ကတော့အဲ့ဒီနိုင်ငံကအထူးမြေရဲ့ဆိုရနေအဲ့ဒီနိုင်ငံဖွဲ့စည်းပုံနဲ့အဲ့ဒီနိုင်ငံရဲ့လက်တော်ပေါ်မှာမူတည်လို့မူတည်တယ်လို့ကျွန်တော်ပြောမှာခင
်ဝန်ကြီးချုပ်မိုဒီအစိုးရကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဥပဒေတစ်ဟာ2015ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြသူတွေချင်းအတူတူမွတ်စလင်တွေကလွဲပြီးဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေဂျိမ်းစ်ဘာသာဝင်တွေပါစီဘာသာဝင်တွေနဲ့စစ်ဘာသာဝင်တွေပဲနိုင်ငံသားဖြစ်ခွင့်ရကြတော့မှာဖြစ်ပါတယ်အဲ့ဒီလိုနိုင်ငံသားဖြစ်ခွင့်တဲမှာမြန်မာဘက်ကနေအိန္ဒိယကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေတော့အကျုံးမဝင်ပါဘူးဒီဥပဒေတစ်ဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကင်းလွတ်တဲ့အခြေခံဥပဒေကိုချိုးဖောက်တယ်လို့လည်းအများကဝေဖန်ထားကြပါရဲ့ရှင်